တန်နေဟာရတွေကိုဖုံးပေးသုံးဆောင်ချင်းရောက်နိုင်ကြညံတော်မြတ်မှာစတင်ပြီးတော့ဥဆောင်ချွလန်းချင်းရောက်ပေးကြပါသွားတော့မယ်လို့စိတ်လေးဖြစ်တာကိုလည်းအကဲခတ်ပါ။ထိုင်ရာကနေရက်လိုက်တဲ့အခါမှာလည်းတတိမလွတ်ပါစေနဲ့။ရက်တဲ့အခိုက်အတန့်မှာတေချာကြည့်ရင်ငါလည်းရထားမပါဘူး။ပုဂ္ဂိုလ်တတ္တဝါယောက်ျားမိန်းမရထားလည်းမပါဘူး။ရက်ချင်းစိတ်နဲ့ရက်တဲ့အမှုရာရက်ချင်းစိတ်ကနန္တရာရက်လိုက်တဲ့အမှုရာကယုတ်တရားဆိုတော့ရက်ခိုင်မှာကိုယုတ်နာနှစ်ပါအလုတ်လုတ်ပုံယုတ်ထင်ရှားရင်ယုတ်ကိုအာယုံပြုလိုက်ပါနံထင်ရှားရင်နံကိုအာယုံပြုလိုက်ရင်ရက်ခိုင်မှာကိုပဲကိလေသာမလာတော့ဘူးရက်ပြီးတဲ့အခါမှာကိုလိုရာလေးကိုသွားဖို့တွင်ဆဲ့ပြန်ပါလေဆဲ့ပြန်တော့လေဆဲ့ခြင်းစိတ်နဲ့ဆဲ့ရရောတဲ့ခြင်းနဲ့စိတ်ကအနန္တရာဆက်လိုက်တဲ့အမှုရာကယုတ်တရားဆိုတော့လှည့်ပြန်တော့လဲငါးကောင်းသူကောင်းပုဂ္ဂိုလ်တတ္တဝါမပါယုတ်နဲ့နံပဲအသာထူသွားတာပဲရတုံးကယုတ်နံချုပ်ခဲ့ပြီးသိခဲ့ပြီးလှည့်တဲ့ယုတ်နံလေးအသာထူလို့ဆက်နိုင်နေတာလှည့်တဲ့ယုတ်နံသာအသာမထူရင်ရရင်ကနေဘိုင်းနဲ့လေးသိယုံပဲရှိတော့တယ်သိခြင်းတရားဆိုတာဟာအများကြီးသက်တမ်းနေရှိတယ်လို့မတွေ့နဲ့သတိနဲ့ပဲသက်တမ်းရှိတာအဲ့ဒီသတိလေးအသာထူးနေသေးလို့တက်နေခွင့်ရနေတာလက်ကျင်တဲ့ယုံနံလေးဟာအခုသောဒနာကံကိုသွားတော့သက်တာကုရဲ့ဟောဒီခန္ဓာကိုယ်ကြီးကအမြဲတမ်းနှိမ့်ဆက်တတ်လို့အနာယောဂာတိနဲ့ထုံလို့ထားတဲ့ခန္ဓာကိုယ်ကြီးဖြစ်လို့မကျန်းမမာဖြစ်တိုင်းဖြစ်တိုင်းမှလည်းအာဟုယအနေနဲ့တပါးတခြားတွေကိုအာဟုလွဲပြီးတော့လဲသက်တာပြောက်ပြင်းအောင်စွန့်နိုင်တဲ့အရာဟာဘုရားရဲ့အလိုတော်ကြတရားစီးမှလွဲရင်ဘာမှမရှိပါလားဆိုတာကိုလဲသဘောပေါက်ပြီးတော့သူများတစ်စက်တည်းလမ်းဆုံးတဲ့အဖြစ်တွေကလွန်မြောက်အောင်မိမိတို့အာယုံပြုပြီးတော့မှအမြဲတမ်းရွတ်ဖတ်တည်ဆဲခဲ့တဲ့ပရိတ်ကြီးသတ္တုတ်ထဲမှာပါတဲ့ဘုဆင်သုံးဆိုတာကိုအရွတ်နဲ့လမ်းဆုံးကြပါလေ။တောက်သေးကိုလင်းသေးလုပ်ပြီးတော့လည်းပင်ကိုကူကူအားရကျေနပ်ပြီးတော့ယောဂဖြစ်တိုင်းကိုကုကြတယ်ခန္ဓာမှာညာရောက်တဲ့အသိကိုထိုးသွင်းပြီးမကြည့်တတ်တဲ့အတွက်အယွတ်နဲ့လမ်းဆုံးနေကြတယ်။အဲ့ဒီဘုဇဉ်တုတ်တီရုပ်ဖို့အတွက်တတ်တတ်မဟုတ်ပါ။အခုကြိုးစားနေကြတဲ့ယောဂီများရဲ့ဝိပဿနာအလုပ်မှာသူ့နေရာနဲ့သူအတုံးချပြီးတော့နိဗ္ဗာန်ရောက်တဲ့တိုင်အောင်လမ်းကောင်းလမ်းမှန်ပြထားတဲ့တရားကောင်းတစ်ခုဖြစ်ပါလေ။ယနေ့သရဇင်များရဲ့အလုတ်ခွင်ကိုကျေးဇူးများပြီးခရီးတွင်လို့မှန်ကန်တဲ့လမ်းကိုလျှောက်ပြီးတော့စမ်းစစ်တတ်အောင်ဘုရားရှင်ခုနှစ်ပါးနဲ့ရှင်းပြသွားမယ်ရွတ်တော်ရွတ်ရည်ဘုရားရှင်ခုနှစ်ပါးရွတ်ပြီးတော့မိမိပျောက်ပျောက်ဖြစ်တဲ့အတွက်ဘာပြောလို့ပြောမှန်းမသိကြဘူးဒီဘုရားရှင်ခုနှစ်ပါးလေးကိုပြန်အမှတ်ရအောင်အစခေါ်ရင်တတိသံဖို့စဉ်ဓမ္မဝိစီယသံဖို့စဉ်ဝရိယသံဖို့စဉ်သမာဓိသံဖို့စဉ်ပိဋိသံဖို့စဉ်ပတ္တိသံဖို့စဉ်ဥပေက္ခသံဖို့စဉ်လို့ဘုဇဉ်ခုနှစ်ပါးဒီဘုဇဉ်ခုနှစ်ပါးသည်အလုတ်ခွင်မှာယောဂီသရောစင်များဝိပဿနာအလုတ်လုပ်နေကြတဲ့သရောစင်များအတွေ့ပြည့်စုံအောင်ဖြည့်စည်းရမယ်တရားပါဘုဇဉ်ခုနှစ်ပါးပြည့်စုံရင်ဖြစ်ပေါ်နေတဲ့အနာယောဂာတွေလည်းယူပြစ်သလိုကင်းစင်ကြောက်သွားတယ်။နောက်တစ်ခါဘုဇဉ်တရားကြောင့်ဖြောက်သွားတဲ့ယောဂာတွေပြန်ပေါ်စရာကြောင့်မရှိတော့ပါ။အလုတ်ခင်မှာဘုဇဉ်ခုနှစ်ပါးပြည့်စုံတဲ့ပုဂ္ဂိုလ်တွေ ဖြောင့်တန်းတဲ့နိဗ္ဗာန်ကိုကောင်းစွာအတက်နှံ့နိုင်လိမ့်မယ်ဆိုတာကိုလေယုံမှန်တရားမရှိပါနဲ့ဘုရားရှင်ကိုတော်တည်ပင်လျင်မမမကျန်းဖြစ်တဲ့အခါမှာစုံဒမတိကိုခေါ်ပြီးတော့ပုစင်ရွတ်ခိုင်းပါလေရွတ်တာလေးကိုအတန်လေးအာယုံပြုတ်ပြီးနာကျန်းနေလို့ဖြောက်တာမဟုတ်ပါဘုစင်တရားတွေကိုဟောဒီခန္ဓာမှာရှိတဲ့အလုတ်သကန်းနဲ့ညိပြီးတော့ပြည့်စုံအောင်ဖြစ်စည်းသွားလို့ဖြစ်ပေါ်နေတဲ့မကျန်းမမအနာရောဂါတွေဖြောက်သွားတာပါအရှင်မောကလန်တို့ရှင်မကတပါတို့ဖြစ်တဲ့အချိန်မှာဘုရားကိုတော်တိုင်းတွားပြီးတော့မှရွတ်ပြီးခဲ့ရွတ်ရုံနဲ့ဖြောက်သွားတာမဟုတ်ပါဘုဇင်ခဏပါးကိုသူ့နေရာနဲ့သူအတုံးချတတ်လို့ဖြောက်သွားတယ်ဆိုတာကိုတော့အလုံးနားနဲ့ခြားပါအခုမိမိတို့လည်းပဲဟောဒီခန္ဓာကိုယ်ကြီးကယောဂါတွေပြည့်နေတဲ့ခန္ဓာကိုယ်ကြီးအချိန်မရွေးမကျန်းမမာမှုတွေနဲ့ကိုယ့်ကိုနှိပ်စက်နေတဲ့ခန္ဓာကိုယ်ကြီးအဲ့ဒီမကျန်းမမှုတွေဖြစ်တိုင်းဖြစ်တိုင်းညနေငယ်လေးနဲ့သူများကျွတ်တာလေးကိုအာယုံပြုပြီးတော့မှဘာမှနားမလည်တဲ့အဖြစ်တွေကလွန်မြောက်သွားအောင်ဘုဇင်ခန္ဓာပါးဒီဝိပဿနာလုပ်နေတဲ့ရှုခံတရားတွေပေါ်မှာအတိမန်ကိန်းအောင်လုံနှန်းစဉ်ကိုပြထားတဲ့တရားဖြစ်တဲ့အတွက်နှစ်ပိုင်းခွဲပြီးတော့ပြောပြသွားမယ်။နှစ်ပိုင်းခွဲပြီးပြောတဲ့နေရာမှာအလုတ်ခွင်မှာပြည့်စုံအောင်မောပြည့်စုံအောင်ဖြည့်စည်းရမှာကတစ်ပိုင်းပြည့်စုံလို့ရရှိလာတဲ့အကျိုးအနေနဲ့ခံစားရမှာကတစ်ပိုင်းလို့ဘုဇင်ခဏပါးကိုနှစ်ပိုင်းခွဲပြီးတော့သင်ပေးမယ်။ကြိုးစားရှုခွင်အားထုတ်နေကြတဲ့ယောဂီသတော်စင်အပေါင်းအတွက်အလုတ်ခွင်မှာပြည့်တယ်မပြည့်ဘူးမိမိတို့ရှုပ်ွားနေတဲ့နေရာမှာဘုဇင်တရားတွေနဲ့ညီမညီအလုတ်ခွင်မှာပြည့်စုံအောင်ဖြည့်စည်းရမှာဒီကာရကဘုဇင်လို့ခေါ်တဲ့၄မျိုးအဲ့ဒီ၄မျိုးကတတိတန်ဘုဇင်ရေဓမ္မဝိဇ္ဇာတန်ဘုဇင်ရေဝရိယတန်ဘုဇင်ရေသမာဓိတန်ဘုဇင်ရေလို့ဘုဇင်လေးပါအဲ့ဒီဘုဇင်လေးပါဒီအရှုခံတရားပေါ်တိုင်းပေါ်တိုင်းမှာအဋ္ဌဉဏ်လေးကိန်းပြီးတော့ယောဂီများကကျူးစားနေတဲ့အလုတ်ခွင်မှာပြည့်အောင်ဖြည့်ရမယ်ဘုဇင်လို့နားနေလိုက်ပါပြည့်တယ်မပြည့်ဘူးဆိုတာကိုအခုပြောပြမယ်ယောဂီများအတွက်ကိုစတင်ပြီးတော့ကိုယ့်ရဲ့ထင်ရှားရာအာယုံကိုပြုတ်ဖို့အတွက်နှာခေါင်းနာတိပိုင်းတဲ့ပုဂ္ဂိုလ်နှာခေါင်းနာတိရှုခိုင်းနေဝမ်းပိုက်ပိုင်တဲ့ပုဂ္ဂိုလ်ဝမ်းပိုက်မှာကြည့်ခိုင်းတယ်ငယ်ရိတ်ပိုင်တဲ့ပုဂ္ဂိုလ်ငယ်ရိတ်မှာကြည့်ခိုင်းတယ်ရင်ချိုင်ပိုင်တဲ့ပုဂ္ဂိုလ်ရင်ချိုင်မှာကြည့်ခိုင်းတယ်တစ်ကိုယ်လုံးတစ်ကောင်လုံးမှာထင်ရှားတာကိုကြည့်နိုင်တဲ့ပုဂ္ဂိုလ်တစ်ကိုယ်လုံးတစ်ကောင်လုံးမှာကြည့်ပါစိတ်ပိုင်တဲ့ပုဂ္ဂိုလ်စိတ်မှာရှုပါလို့သူ့ရဲ့ထင်ရှားတဲ့အာယုံပြုတ်မှုအပေါ်မှာဘသူကဘလို့ရှုရမယ်လို့တတရေတရေတိမတတ်မှတ်ပင်နဲ့ကိုယ်အလေးချင်းအားကောင်းတဲ့နေရာမှာယူနိုင်တယ်ဆိုပြီးတော့ပြောပြခဲ့ပါတယ်အဲ့ဒါလို့ပြောပြီးတော့ကိုယ့်ရဲ့အာယုံပြုတဲ့နေရာအသီးသီးမှာအာယုံယူလိုက်ကြ။နာတိဝမှာအာယုံယူတာလေးကိုနမူနာပြောလိုက်ရင်ကျန်တာအလုံးသဘောပေါက်ပြီသားပါ။နှာခေါင်းနာတိဝလေးမှာအာယုံဆိုင်ပြီးတော့မှလေးလေးရှုသွင်းလိုက်လေးလေးရှုထုတ်လိုက်ဒီအလုပ်ကိုလုပ်နေတဲ့အခါမှာရှုသွင်းရှုထုတ်လုပ်ခိုင်းလေးမှာနှာခေါင်းနာတိဝလေးအာယုံဆိုင်လိုက်တော့ဒူရာကိုတုံမှန်တည်တယ်ကြည်ရာကိုအိမ်မှန်တည်တယ်။နွေးရာကိုနွေးမှန်တည်တယ်။ပစ္စုပန်ရှုသွင်းရှုထုတ်လုံးမှာဖြစ်ပေါ်လာတဲ့အရှုခံတရားလေးပေါ်မှာအတိမန်အမြင်မှန်ကိမ့်ပြီးကြည့်တတ်လာတော့ဒူရာလေးပေါ်နေတည်လိုက်တဲ့ဤရာလေးပေါ်နေတည်လိုက်တဲ့နွေးရာလေးပေါ်နေတည်လိုက်တဲ့တုံးမှုအင်းမှုနွေးမှုဆိုတဲ့ရုပ်ပရမတ်အပေါ်မှာပေါ်တိုင်းပေါ်တိုင်းသိနေတာသည်ရှုပွားမှုမိမိရဲ့တန်တန်မှာမြင်ရတဲ့အမြင်သည်တတိတံပုစင်ကိနေပါလေစတင်ပြီးတော့အာယုံပြုပါဘုဇင်ခုနှစ်ပါးမှာသရောဇင်များအတွေ့အလုတ်ခွင်မှာဖြည့်စည်းရမယ်ဘုဇင်တစ်မျိုးကိုစတင်ပြောပြီးပေါ်ရထင်ရှားရာလေးတွေမှာအာယုံဆိုင်လို့ထင်ရှားတဲ့အရှုခံယုတ်တမပဲပေါ်ပေါ်ဝေဒနာပဲပြပြစိတ်ကပဲအရှုခံထင်ရှားထင်ရှားပေါ်တဲ့အရှုခံလေးတွေကိုတိနေတိနေရင်တတိသံဖို့စင်ပါအဲ့ဒီအရှုခံလေးပြတာကိုဆဲပြီးတော့အာယုံပြုတော့ရှုသွင်းပြန်တော့လေတိုးတဘောလေးဒီတတိုးပြီးတတိုးမလွတ်ရဘူး ဤရန်ကိုကြည့်တဲ့ပုဂ္ဂိုလ်ကလည်းစုပြင်းကိုင်းမှာတအိပ်ပြီးတည်းမလွတ်ဘူးပြန်စုထုတ်လိုက်ပြန်တော့လဲတူတာလေးတွေတလို့ပြီးတလို့နှွေးတာလေးတွေတနှွေးပြီးတနှွေးကိုမလွတ်အောင်ကြည့်နိုင်တယ်အဲ့ဒါလိုကြည့်နေရကနေတနေရကလွတ်ခနဲ့ပေါ်လဲမလွတ်ပြန်ဘူးတင်းခနဲ့ပေါ်လဲသိလိုက်တယ်ရာခနဲ့ပေါ်လဲသိလိုက်တယ်အတွေးလေးပေါ်လဲသိလိုက်တယ်အဲ့ဒါလိုပေါ်လာတဲ့အရှုခံလေးတွေကိုစင်သက်မပြပြနေတာလေးတွေမိမိကစူးစမ်းစူးစမ်းပြီးတော့မလွတ်အောင်ရှုနိုင်ရင်ကိုယ့်ရဲ့စံတန်မှာဝရိယစံဖို့စဉ်ပေါ်နေပြီအဲ့ဒီပြနေတဲ့အရှုခံတရားလေးတည်ဘယ်နေရာကပြပြနှာခေါင်းနာသီးမှာပြတဲ့အရှုခံလေးပဲဖြစ်ပြီးတော့ပြသွားတယ်လက်လေးတွေခေါင်းလေးတွေမှာပြတဲ့တရားလေးတွေကလည်းအဲ့ဒီပေါ်တဲ့နေရာမှာဖြစ်ပြီးတော့ပြသွားတယ်အရှုခံလေးအပေါ်မှာတတိလေးဆိုင်ပြီးတော့တိတိုင်းတိတိုင်းမှာအရှုခံကခုဖြစ်ခုပြက်ခုပေါ်ခုပြောက်ခုမွေးခုတည်နဲ့ဖြစ်ပြက်ကိုပြသွားတယ်။ကြည့်လိုက်တိုင်းကြည့်လိုက်တိုင်းမှာလည်းသိလိုက်တာနဲ့မရှိဘူး။သိလိုက်တာနဲ့မရှိဘူး။အဲ့ဒါလိုမျိုးမရှိတာလေးကိုမြင်နေတဲ့အခိုက်အတန့်မှာဓမ္မဝိဇ္ဇာတန်ဖိုးစဉ်ဖြစ်ပါလေ။ပြန်ပြီးပြောပါမယ်ယောဂီများရဲ့တန်တမ်းမှာသင်စားတဲ့အရှုခံလေးပေါ်တဲ့နေရာကိုအာယုံစိုက်ပါအာယုံစိုက်လို့ကြည့်လိုက်တိုင်းမှာကိုယ်နဲ့စပ်ပြီးဖောက်ပြန်မှုပြနေတဲ့ရုပ်အရှုခံလေးတွေလည်းပေါ်တိုင်းပေါ်တိုင်းကိုကိုယ်ကလိုက်ပြီးတော့တိနေတယ်ဝေဒနာလေးပြရင်လည်းတိနေတယ်စိတ်ပြလည်းတိနေတယ်အရှုခံလေးပေါ်တိုင်းတိနေတာဒီတတိသံဖို့စဉ်တိလိုက်တဲ့အခိုက်အတန့်လေးမှာဉာဏ်လေးနဲ့ကြည့်ပြန်တော့ပေါ်တဲ့နေရာမှာပဲခုကြည့်ခုမရှိပြန်ဘူးအဲ့ဒါလုံးမရှိသဘောမရှိသဘောလေးကိုပြတ်သွားတဲ့အရှုခံပေါ်မှာဉာဏ်ကိမ့်တဲ့အတိလေးကဖြစ်တာနဲ့ဖြစ်တာကိုမြင်လာတယ်။အဲ့ဒီအမြင်ဒီဓမ္မဝိဇ္ဇာသံဖို့စဉ်ဖြစ်ပါလေ။ဒီလိုအရှုခံနဲ့အရှုဉာဏ်လေးရဲ့ဖြစ်ပျက်ကိုကောင်းစွာမြင်နေတဲ့ယောဂီတော်စင်များသည်နှာခေါင်းနာသီးဝမှမမဟုတ်ဘူး။တခြားနေရာကပြနေပဲဖြစ်တာနဲ့ဖြစ်တာ။ရုပ်အရှုခံလေးပေါ်တဲ့နေရာမှာကြည့်တဲ့မရှိပြန်ဘူး။ဝိရဏရှုခံလေးပေါ်တဲ့နေရာမှာကြည့်တယ်မရှိပြန်ဘူးစိတ်ရှုခံလေးပေါ်တဲ့နေရာမှာကြည့်တယ်မရှိပြန်ဘူးစိတ်နဲ့ဇာတိပေါ်တဲ့အနန္တမသည်စိတ်မှာပဲပေါ်စိတ်မှာချုပ်ထောက်ပြန်တဲ့ရုပ်တရားလေးတွေကကိုယ်မှာပေါ်ပြီးကိုယ်မှာချုပ်သူ့နေရာနဲ့သူပြနေတဲ့အရာလေးတွေကိုမလွတ်အောင်ကြိုးစားပြီးတော့အရှုခံနဲ့အရှုဉာဏ်တက်အောင်ရှုနိုင်တဲ့ယောဂီဟာဝရိယတန်ဖိုးစဉ်ကိမ့်ပါလေအဲဒါလို့ဝရိယတန်ဖိုးစဉ်ကိမ့်တဲ့အတွက်ကြောင့်မလို့ယောဂီရဲ့စံတန်မှာအာယုန်ကြီးဟာပိုရောက်လိုက်ဒီရောက်လိုက်ငကိုတုံးကပြန့်ကျဲနေခဲ့တာအဲ့ဒီချိန်ကမှအဲ့ဒီအာယုန်ကြီးထွေပြားခြင်းမရှိတော့ဘဲနဲ့ပေါ်တဲ့နေရာလေးရဲ့ရုပ်အရှုခံပေါ်တဲ့နေရာလေးရဲ့နာအရှုခံညာအောက်မှာတပြက်တည်းပြက်နေတဲ့အရှုခံနဲ့အရှုဉာဏ်ဖြစ်ပြက်နေမဲ့ဒါနဲ့သာကောင်းစွာတည်ပြီးတော့ရှုနိုင်နေတဲ့အခိုက်သမာဓိသံဖို့စဉ်ဖြစ်ပါသည်ယောဂီတေချာအာယုန်ကျုနော်တရားဆိုတာဟာခန္ဓာဉာဏ်ရောက်တဲ့အသည့်ကိုသိချာရှင်းပြီးတော့ကိုယ်ကလည်းအလုတ်ကံမှာလုတ်ခဲ့တဲ့ပုဂ္ဂိုလ်ဆိုတော့ဒီဘုဇဉ်ဒီပါပြည့်တယ်မပြည့်ဘူးဆိုတာအခုရှင်းလိုက်တာနဲ့ပေါ်သွားပါပြီ။သိချာပြန်ပြီးပြောပြပါမယ်။စာစုတဲ့ယောဂီတွေရောအလိင်ရတဲ့အာယုံများတဲ့အာယုံဒီမှာတဲ့ကြက်ကြက်နန်းနန်းနဲ့ကျင့်တတ်ပြီးတော့ရှုနိုင်တယ်ဆိုတဲ့ယောဂီများရောသိချာပြန်ပြီးတော့အာယုံဆက်လိုက်ပါအရှုခံလေးပြတိုင်းပြတိုင်းမှာသိနေရင်တတိသံဖို့စဉ်ဖြစ်ပါသည်ဒီအရှုခံလေးတွေရဲ့ပြက်သွားပြက်သွားပုံကိုမြင်နေရင်ဓမ္မဝိဇ္ဇာသံဖို့စဉ်ဖြစ်ပါသည်အရှုခံနဲ့အရှုဉဏ်လေးကောင်းစွာကိမ့်ပြီးတော့ဘယ်အရှုခံပဲပေါ်အရှုဉဏ်အောက်မှာမလွတ်အောင်ကြိုးစားပြီးရှုနိုင်ရင်ဝရိယသံဖို့စဉ်ဖြစ်ပါသည်ဒီအရှုခံနဲ့အရှုဉဏ်ဟာအဲ့ဒါလို့မလွတ်အောင်ကြိုးစားတဲ့အတွက်ကြောင့်မလို့ကိုယ်နဲ့ဆက်တဲ့ပေါ်တဲ့ရုပ်အရှုခံစိတ်နဲ့ဆက်တဲ့ပေါ်တဲ့နာအရှုခံဒီအာယုံမှာပဲဖြစ်ပြနေမဲ့ခိုင်းပြီးတော့တည်ငြိမ်စွာနဲ့ရှုနိုင်နေလို့တပါးတခြားအာယုံတွေကိုရောက်ချင်းမရှိတော့ပဲပြန့်လွင့်တဲ့သဘောတွေကင်းပြီးတော့မှတည်ငြိမ်စွာနဲ့ရှုနိုင်လို့သမာဓိသံဖို့စဉ်ဖြစ်ပါသည်ဘုဇဉ်လေးပါပြည့်စုံသွားပြီအလုတ်ခွင့်မှာဒီလေးပါပြည့်ရပါမယ်အခုပြောတဲ့အခါမှာပြည့်တယ်လို့တချို့လည်းပဲခံယူမိတယ်တချို့လည်းပဲလိုတယ်လို့နားလည်လိုက်တယ်ပြည်ပါတယ်လို့ခံယူလိုက်တဲ့ပုဂ္ဂိုလ်များဆက်ပြီးတော့အာယုံပြုတ်ရတော့မယ် လူသေးတယ်ဆိုတဲ့ပုဂ္ဂိုလ်ကပြည့်အောင်ဖြည့်ပါပြည့်ပါတယ်လို့ကိုယ့်ကိုယ်ကိုကျင့်တဲ့ပုဂ္ဂိုလ်များအတွေ့ထပ်ပြီးတော့မှပြည့်တယ်မပြည့်ဘူးမှန်တယ်မမှန်ဘူးဆိုတာကိုအခုပြောတဲ့လောက်လေးနဲ့အာရတင်းတိမ်ကျင့်တတ်ခြင်းမရှိသေးပဲအကျိုးတရားနဲ့ဆက်လက်ဆန်းစစ်ပါဒီလေးမျိုးပြည့်စုံရင်ဒါကဘုဇဉ်ခုနှစ်ပါးမှာကာရကဘုဇဉ်လို့ခေါ်တဲ့အလုတ်ခင်မှာအလုတ်သမားတိုင်းအလုတ်လို့ရင်ပြည့်စုံအောင်ဖြည့်ပြရမယ်၄ပါးဒီ၄ပါးပြည့်စုံရင်နောက်ထပ်အကျိုး၃ပါးနဲ့ဆန်းစစ်ပါစတင်ပြီးတော့ဟောဒီ၄မျိုးပြည့်စုံတဲ့ယောဂီမှာရှုလိုက်တဲ့အခိုက်မှာဘုဇဉ်၄ပါးပြည့်စုံလို့ဖြစ်ပြနေမယ်ကိုက်ကြီးငြိမ်နေတဲ့အခိုက်တက်မှာဟောဒီခန္ဓာကိုယ်ကကျက်သိမ်းမွေးခြင်းလေးတွေထလာပါသည်ကျက်သိမ်းမွေးခြင်းလေးတွေထလာတာကအမျိုးမျိုးရှိထိတ်လို့လန့်လို့ကြောက်လို့ထတာလည်းရှိချမ်းလို့ကျက်သိမ်းမွေးခြင်းထတာလည်းရှိဖြက်ကနေတုံလို့သွားလို့ကျက်သိမ်းမွေးခြင်းထတာလည်းရှိအဲ့ဒီကျက်သိမ်းမွေးခြင်းထတာမျိုးကိုမဆိုလိုပါဘောဇဉ်၄ပါးပြည့်စုံလို့အရှုခံတရားပေါ်မှာအတိမံအမြင်မှန်ဂိမ့်ပြီးဖြစ်ပြမြင်လို့ကိုယ်တန်တန်မှာကျက်သိမ်းဝင်ញင်ထရင်အဲ့ဒါဒီပီတိတန်ဖို့စဉ်စပြီးတော့အကျိုးရသည်ကိုယ်တန်တန်မှာဒါအာအနေဆုံးခုတ်တကပီတိရဲ့သဘောခုဖြည့်ခုပြတ်သွားတာခဏလေးပဲအဲ့ဒီကနေပြီးခဏိကပီတိဆိုတဲ့ဖို့စဉ်၄ပါးကလည်းကြိုးစားလို့အားကောင်းလာတယ်ပီတိတန်ဖို့စဉ်နောက်တစ်မျိုးကပို့ပြီးတော့ထင်ရှားသွားတာကပထမတုန်းကတော့ကျက်သိမ်းဝင်ញင်းလေးဖြိုးကနေဖြန်းကနေချပြီးပြီးသွားပြီ။နောက်တစ်ခါကျတော့တဲ့အဲ့ဒီကျက်သိမ်းဝင်ញင်းထတာအသားလေးတွေဇုကနေဇက်ကနေလှုပ်လာတာလက်ကလေးတွေဇက်ကနေဇက်ကနေညှောက်သွားတာအဲ့ဒါလေးတွေကအနည်းငယ်5မိနစ်10မိနစ်လောက်ကြာစွာပြတယ်။အဲ့ဒီလိုပြတဲ့အခါမှာမဖြစ်မဖြစ်ပဲနဲ့တည်တံ့ပြီးပြတာမျိုးမဟုတ်ဖြစ်လိုက်ပြလိုက်အသားထုတ်လိုက်ဖြစ်လိုက်ပြလိုက်အသားထုတ်လိုက်နဲ့တိတာထင်ရှားမှုလေးကိုပေါ်လွင်အောင်ပြောလိုက်တာအဲ့ဒါတော့အချိန်ပိုင်းခြားလောက်ကြည့်ကိုတိတာအကောင်းနဲ့ပီတိဖြစ်ရတာဒီရှေ့မှာအလုတ်ခင်ဘုဇဉ်လေးပါပြည့်စုံလို့ရရှိလိုက်တယ်ပီတိတန်ဘုဇဉ်ရဲ့အကျိုးတရားနှစ်မျိုးပြောလိုက်ပြီပီတိတန်ဘုဇဉ်ရဲ့အကျိုးကိုစရတာကခန္ဓာကိုယ်မှာစိတ်သိမ်းဝင်ခြင်းထခြင်းဒီတဲ့ပို့ပြီးတော့ရဲ့မိညစ်ပိုင်းလောက်ကြာလောက်အောင်ကိုရဲ့ကြံ့ကြံ့မှုလေးနဲ့ပြပြီးတော့နှစ်သိမ့်မှုလေးအကောင်းစွာရခြင်းဒါကိုခဏိကပီတိလို့ခေါ်တယ်အဲ့ဒီကပို့ပြီးတော့ဖြစ်ပြက်ကိုမြင်လာတာဘုဇဉ်လေးပါအကောင်းလာရင်အဲ့ဒီယောဂီမှာနောက်ထပ်ဒီထက်အကောင်းတဲ့ပီတိတန်ဘုဇဉ်ဘာရလဲပြီးတော့အောက်ကံတိကပီတိလို့ခေါ်တဲ့ဟောဒီခန္ဓာကိုယ်ဒီဒန်းစည်းသလိုပက်ခက်စည်းသလိုအပေါ်ကိုအမြင်ကြီးရောက်ပြီးတော့မှအောက်ကိုပြန်ပြီးတော့လွှဲချလိုက်တဲ့အခါမှာရင်ထဲမှာတလက်လက်နဲ့ဖြစ်သွားပါလေအဲ့လိုရင်နဲ့မှတက်လက်လက်နဲ့အေးစိတ်အေးစိတ်သွားတဲ့သဘောကိုလေအပေါ်ကနေအောက်ကိုကျုပ်ကျလာတယ်လို့သိမ့်ကနေညင်ကနေနဲ့ခံစားရတဲ့ခံစားမှုမျိုးအဲ့ဒါဒီပီတိသံဖို့စဉ်ရဲ့အကျိုးပါ၄မျိုးမပြည့်စုံရင်ဒီဖို့စဉ်မရပါဘူး၄မျိုးရမှဒီဖို့စဉ်ကိုအကျိုးအနေနဲ့ရပါတယ်အာကောင်းလို့သိတာသွားပြီဒီထက်ပိုပြီးအာကောင်းလို့သိတာတာကဖြစ်ဖြစ်ကလည်းအမြင်များလာဖို့စဉ်၄ပါးကလည်းအလွန်ညံ့ညွတ်ပြီးအာကောင်းလာပြီအဲ့ဒီပုဂ္ဂိုလ်မှာဒီထက်ပိုပြီးသိတာချင်စားတဲ့နောက်တစ်မျိုးရမှာကခန္ဓာကိုယ်ကြီးသည်ပော့ပါပြီးတော့အပေါ်ကိုမြောက်နေတယ်လို့မျိုးကြုံရပါလိမ့်မယ်အဲ့ဒါလိုကြုံတဲ့နေရာမှာသမထအားကောင်းလို့ကြုံတာလည်းရှိဝိပဿနာမှာဘုဇဉ်၄ပါးပြည့်စုံလို့ကြုံတဲ့အကြုံကြတော့စွမ်းအားဟာပီတိအားကောင်းတဲ့အတွေ့ခန္ဓာကိုယ်ရဲ့မြောက်သွားမှုသည်တချို့မြန်တထွားလောက်လွတ်တယ်တချို့မြန်တထောင်လောက်လွတ်နေတယ်အဲ့ဒါလို့ပော့ပါပြီးတော့ခန္ဓာကိုယ်ရဲ့ရောက်သွားမှုလိုင်းစီးနေတယ်လို့သိမ့်ကနေညင်ကနေဖြစ်မှုအဲ့ဒါဒီပီတိတန်ဖို့စဉ်ရဲ့အကျိုးလို့နားလည်လိုက်ပါအဲ့ဒီတဲ့ပို့ပြီးတော့တဲ့အားကောင်းတဲ့ပီတိတစ်မျိုးကအခုပြောခဲ့တာကဟုတ်ပြီကပီတိနောက်တစ်မျိုးကဖရဏပီတိလို့ခေါ်ပါတယ်အဲ့ဒီဖရဏပီတိကြတော့ဟောဒီခန္ဓာကိုယ်ကြီးတည်စီတွေကိုအထက်ထစိတ်ထားတဲ့ဝါခွန်းရဲ့ဤဆက်နေတယ်လို့ဒီခန္ဓာကိုယ်ကြီးကအမတန်ညံ့ညောနေတယ်ဒီချိန်ကမှဘလောက်တောင်မှတိမ်မွေ့ညံ့ညောတယ်လည်းမေးရင်တဲ့ မူလေးကိုလက်ရင်းနဲ့ခြေကြည်သွားတယ်လို့မျိုးကိုယ့်ရဲ့ခန္ဓာကိုယ်ကအဲ့ဒါလောက်ထိတိမ်ွေသွားတယ်နုညံ့သွားတယ်ဒါပီတိရဲ့အားကောင်းတဲ့ဆွမ်းအားကိုပြောနေတာပါဘောဇဉ်လေးပါမပြည့်စုံရင်မရပါဘူးဘောဇဉ်လေးပါပြည့်စုံလို့အားကောင်းရင်အဲ့ဒီပုဂ္ဂိုလ်ရဲ့တန်တန်မှာအားအကောင်းဆုံးဖရဏပီတိကိုရပြီကိုယ်မှရတယ်မရဘူးဆိုတာကိုစမ်းသစ်ပါဘောဇဉ်လေးပါပြည့်စုံမှဒီအကျိုးကိုရပါသည်ဘောဇဉ်လေးပါမပြည့်စုံရင်အဲ့ဒီအကျိုးကိုမရပါဘောဇဉ်လေးပါပြည့်စုံလို့ဒီပီတိရဲ့အကျိုးကိုရပြီဆိုရင်အဲ့ဒီယောဂီသည်တေချာပြန်ပြီးတော့အာရုံပြုရင်မိမိရဲ့ကြိုးစားနေတဲ့အပိုင်းမှာတရားကိုဆွဲသွားပါသည်တရားပြီးတရားကိုသာအားထုတ်လို့ရဲ့စွမ်းအားသာဖြစ်ပါတော့လေအဲ့ဒီပုဂ္ဂိုလ်ဖြစ်မဖြစ်ဆိုတာကိုဒီအကျိုးတရားနဲ့ဆန်းစစ်ပါဒါကပီတိတန်ဖို့တင်မဲ့စီတီတယ်နောက်တကဒီထက်ပိုပြီးအားကောင်းသွားတာကဟောဒီခန္ဓာကိုယ်ကြီးဒီနဘူတုံးက17မိသောမိတွေနဲ့လောင်ရိတ်ခံရပြီးတော့ပူလောင်လာပါလေဘောဇဉ်လေးပါပြည့်စုံလို့ပီတိစွမ်းအားကလည်းမြင့်ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ရဲ့တန်တန်မှာဟောဒီခန္ဓာကိုယ်ကြီးဒီငြိမ့်နေတယ်။နာကျင်နေခြင်းမှုတွေကကိုယ့်ကိုဒုက္ခဆင်းရဲရောက်လာအောင်လို့မဖြစ်တော့ဘဲနဲ့။နာယီအတော်များများကိုကောင်းစွာထိုင်နိုင်ပြီးတော့ကိုယ်လည်းငြိမ့်နေပါလေ။စိတ်ထဲမှာလည်းပဲတဲ့မိထောက်တွေကအလောင်းမခံရဘဲနဲ့အင်းငြိမ့်နေပါလေ။ကိုယ်ငြိမ့်စိတ်ငြိမ့်ဆိုတဲ့ပတ္တိတန်ဖို့စဉ်ကိုထပ်ရပါလေ။အဲ့ဒီကိုယ်ငြိမ့်စိတ်ငြိမ့်ရခြင်းဒီဘုဆင်လေးပါအားကောင်းစွာနဲ့အစုကံပေါ်မှာအသိဉာဏ်လေးကမြင်တိုင်းမြင်တိုင်းမှာထက်မြက်လာတဲ့အတွေ့ပိဋိတံဘုဇဉ်ကလွန်မြောက်ပြီးတော့ပတ္တိတံဘုဇဉ်အကျိုးကိုရပါသည်အဲ့ဒီပုဂ္ဂိုလ်ရဲ့တန်တန်မှာကိုယ်ကလည်းငြိမ်စိတ်ကလည်းငြိမ်နေတဲ့အတွက်ကြောင့်မလို့နိုင်ဘယ်လောက်ထိုင်ရမလဲထိုင်နိုင်သွားတယ်အဲ့ဒီထိုင်နိုင်တဲ့အပြင်ကိုသူ့ရဲ့စွမ်းအားကတရားပေါ်မှာသာအာယုံရှိတဲ့အတွက်ကြောင့်မလို့နေမအိမ်ညမအိမ်ကြိုးစားပါလေတရားကိုလက်တော့မခံတော့ပါတရားပြီးတရားကိုသာစွာပြင်းနဲ့အထုတ်ပါတော့သည်အဲ့ဒီပုဂ္ဂိုလ်ရဲ့တန်တန်မှာတတ္တိသံဖို့စဉ်ရပါသည်အဲ့ဒီပုဂ္ဂိုလ်ကဆဲပြီးတော့မှဒီဖို့စဉ်တရားတွေကိုအားကောင်းအောင်အချိန်မရွေးနေရာမရွေးမှကျူးစားတဲ့အတွေ့အစုကံတရားတွေပေါ်မှာဘာတွေပဲပေါ်ပေါ်ရုပ်တရားပဲပေါ်ပေါ်ဝေဒနာတရားပဲပေါ်ပေါ်စိတ်တရားပဲပေါ်ပေါ်ဒါရုပ်ဒါဝေဒနာဒါစိတ်လို့အဲ့လိုအာယုန်တူပြီးရှုတာမဟုတ်တဲ့နဲ့အကြောင်းကြောင့်ဖြစ်တဲ့အကျိုးတရားလေးတွေရဲ့သင်္ခါရဓမ္မတွေကိုမြင်သွားပြီကိုယ်နဲ့မဆိုင်တဲ့အတ္တိမျိုးကိုတန်းသိသွားတယ်ဒသိဉ္စံနဲ့အမြင်မျိုးကိုကြည့်လိုက်တာနဲ့မရှိတဲ့သဘောလေးကိုသာတက်တောင်တက်တာနဲ့ရှုနိုင်သွားပြီအဲ့ဒီသင်္ခါရတရားတွေပေါ်မှာဒသိဉ္စံနဲ့မြင်ကိုယ်နဲ့မဆိုင်တဲ့အတ္တိလေးနဲ့တပြည့်တည်းတည်းကိုမြင်နေရတဲ့အတွက်ကြောင့်မလို့ဥပိ္ပခာထားပြီးတော့မှရှုမြင်နိုင်တဲ့အမြင်လေးကိုတန်းရသွားတယ်သင်္ခါရနဲ့ဥပိ္ပခာဒါလေးကိုမြင်တဲ့ဉာဏ်လေးနဲ့ပေါက်သတ်တော့သင်္ခါရုပ္ပကဉာဏ်ဆိုတာဟာဥပ္ပကသံဖို့စဉ်အတွေ့အားကောင်းသွားတာကိုပြောလိုက်တာပါယောဂီဘုဇဉ်ခုနှစ်ပါးဘုဇဉ်ခုနှစ်ပါးဆိုတာအယုတ်မှာသာလမ်းဆုံးနေကြတာပဲတကယ်တမ်းကျတော့တရားရှုတဲ့ပုဂ္ဂိုလ်များတွေကြက်ကြက်နနအလုတ်ခင်မှာပြီးပြည့်စုံအောင်ဖြည့်စည်းရမယ်အလုတ်တရားပါလားဆိုတာကိုအခုလိုရှင်းပြီးတော့သဘောပေါက်သွားပြီကိုယ်မှာဖြည့်ရမှာလားလေးမျိုးတည်းပါအစုကံတရားကိုသိနေရင်တတိတံဘောဇဉ်အစုကံတရားတွေရဲ့အပြည့်ကိုမြင်နေရင်ဓမ္မဝိဇ္ဇာတံဘောဇဉ်အစုကံတရားတွေပေါ်မှာမလွတ်အောင်ကြိုးစားနိုင်ရင်ဝရိယတံဘောဇဉ်အစုကံနဲ့အစုညာဖြစ်တဲ့နေမဲ့ကြိုက်တဲ့အတွက်အာယုတပစိတ်မသွားခြင်းနဲ့တည်ငြိမ်စွာကြည့်နိုင်ရင်သမာဓိတံဘောဇဉ်ဒီဘောဇဉ်လေးပါပြည့်စုံပြီဆိုရင်ခန္ဓာကိုယ်မှာစိတ်သိငွင့်ဉင်ထားတာအာကောင်းတဲ့နှစ်သိမှုတွေဖြစ်တာခန္ဓာကိုယ်ကြီးစိတ်ငနေငြိမ်ငဲဖြစ်သွားတာလိုင်းသိနေတယ်လို့တိအိနဲ့ဖြစ်လာတာအပေါ်ကနေအောက်ကိုပြုတ်ကျတယ်လို့တက်လက်နဲ့ခံစားရတာခန္ဓာကိုယ်ကြီးပေါ်ပါမြောက်ကြွနေတာဝါကံပုံကြီးထဲမှာစီရီထက်ထဆင်းထားလိုက်လို့ဖြစ်စနေတဲ့သဘောချမ်းသာတဲ့အသွင်ကိုရနေတာအဲ့ဒီကနေတစ်ဆင့်တက်ပြီးဟောဒီခန္ဓာကိုယ်ကြီးငြိမ်သွားတာစိတ်တွေကလည်းအေးချမ်းနေတာအလွန်ကိုနှိမ့်တဲ့မှုအားရမှုကောင်းလာတဲ့ဟောဒီတရားတွေကိုယနေ့သတော်ရှင်များအကျိုးတရားအနေနဲ့မလွဲမသွေရပါလိမ့်မယ်အဲ့တော့မှပေါ်တဲ့အစုကံတွေကိုတဏှာနဲ့ချပီးရှုနိုင်တဲ့ဥပိ္ပခာတန်ဖို့စဉ်နဲ့ရောက်တော့ကျိုးစားလိုက်တဲ့အဆုံးမှာပဲဘုဇဉ်ခဏပါပြည့်စုံတဲ့ပုဂ္ဂိုလ်ဒီမက်ဖို့နိဗ္ဗာန်ကိန်းသွားနိုင်ပါလားဆိုတဲ့ဖြောင့်တန်းတဲ့နန်းကိုတက်တက်မမလျှောက်သွားနိုင်ပါသည်ကိုယ်မှပြည့်တယ်မပြည့်ဘူးဆိုတာကိုတော့ပြန်ဆန်းစစ်ပါအတိလေးတွေကိန်းအောင်တော့နားလည်အောင်ရှင်းပြခဲ့ပြီ အဲ့ဒီအတိမံအမြင်မှန်ရအောင်ကျန်ရှိတဲ့အချိန်လေးတွေမှာလူဓာတ်လေးတွေကိုဖြစ်ဆွဲပြီးတော့အလုပ်ပုံစံကိုဖြစ်ပြီးအကျိုးပုံစံတွေရအောင်ဆက်လက်ကြိုးစားရှုပွားအားထုတ်ပေးနေကြပါ